စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဗုဒ္ဓဟူးနေ့ကျင်းပတဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးအဖွဲ့ဝင်နိုင်ငံခေါင်းဆောင်များထိပ်တီးစည်းဝေးပွဲမှာတော့နေတိုးအဖွဲ့ရဲ့မဟာဗျူဟာမြောက်အမြင့်သဘောထားတရက်ကိုအတည်ပြုခဲ့ကြပါတယ်။ရုရှားရဲ့ရန်လိုမှုတရုတ်ပြည်သူသမ္မတနိုင်ငံခြားဖြစ်ပေါ်လာတဲ့စိန်ခေါ်အကဲဆတ်မှုတွေနဲ့နှစ်နိုင်ငံကြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုပိုပြီးခိုင်မာလာမှုဟာလည်းအဓိကဦးစားပေးဖြည့်ရှင်ရမယ့်ကိစ္စတွေဖြစ်ဖော်ပြထားပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းမှာအနောက်နိုင်ငံတွေရဲ့စစ်မဟာမိတ်အဖွဲ့နေတိုးရဲ့အခုအတည်ပြုစာတမ်းထဲမှာတော့ရုရှားကိုအရေးကြီးဆုံးတဲ့တိုက်ရိုက်ချင်းချမှုအဖြစ်သတ်မှတ်ထားသလိုနေတိုးရဲ့လုံခြုံရေးအကျိုးစီးပွားတွေနဲ့စံတန်ဖိုးတွေအတွက်တရုတ်အစိုးရကြောင့်ပေါ်လာရတဲ့စင်ခေါ်အကဲဆန့်ချက်တွေကိုလည်းပထမဆုံးအချိန်ဖြစ်ဖော်ပြထားပါတယ်ဗုဒ္ဓဟူးနေ့နေတိုးအစည်းအဝေးမှာပဲဥရောပမှာအမေရိကန်စစ်အင်အားတိုးမြင့်မဲ့အကြောင်းသမ္မတဂျိုးဘိုက်ဒန်ကကြေညာပါတယ်
Earlier this year we surged 20,000 additional US forces to Europe to bolster
Russia ဘက်ကပိုပြီးရန်လိုလာတဲ့လုပ်ရက်တွေကိုတွန်းမြင့်တုံ့ပြန်မှုအနေနဲ့ဒီနှစ်အစောပိုင်းမှာဥရောပကိုအမေရိကန်တပ်ဖွဲ့ဝင်2000ထပ်ပြီးတိုးခဲ့တာကြောင့်ဥရောပမှာအမေရိကန်တပ်ဖွဲ့အင်အားစုစုပေါင်း3000ထိရှိနေပါပြီလို့သမ္မတဘိုက်ဒန်ကပြောဆိုခဲ့တာပါပိုလန်နိုင်ငံမှာအမေရိကန်အမှတ်9စစ်တပ်အဖွဲ့အတွဲအမြဲတမ်းဌာနချုပ်ထားရှိမိအကြောင်းရူမေးနီးယားကဌာနချုပ်မှာတော့တပ်ဖွဲ့ဝင်3000နဲ့တခြားတာဝန်ရှိသူ2000တို့ပါဝင်တဲ့အလှည့်ကျတပ်မဟာတစ်ခုထပ်မံထားရှိမိအကြောင်းနဲ့ဗြိတိန်မှာတော့ F-35 တိုက်လေယာဉ်တပ်ဖွဲ့2ဖွဲ့ထပ်မံစစ်လွတ်မိအကြောင်းလဲအမေရိကန်သမ္မတဘိုက်ဒန်ကပြောဆိုခဲ့ပါတယ်ရှင်